မြန်မာနိုင်ငံပါဝင်နိုင်ငံတို့ရဲ့ကုလသမဂ္ဂကိုစားပြုမှုဆိုင်ရာအကြိုင်တင်သွင်းချက်တွေကိုဖြေရှင်းပေးရမယ်။ကုလသမဂ္ဂကိုယ်စားလှယ်စစ်ဆေးလက်ခံရေးကော်မတီခရီးတန်းချက်ကော်မတီဖော်ဝင်နိုင်ငံတွေကိုအင်္ဂါနေ့ကစတင်နဲ့86ကျင်းမြောက်ကုလသမဂ္ဂဒုတိယညီလာခံကနေအတူပြုခန့်ခဲ့ပြီးဖြစ်ပါတယ်။ဒီရီဂျန်ကော်မတီမှာဘာဟာမား၊ဆူဒန်၊ချီလီ၊တရုတ်၊နမီးဘီယား၊ရုရှား၊ဆီယရာလီယွန်၊ဆွီဒင်နဲ့အမေရိကန်နိုင်ငံတို့ပါဝင်နေကြောင်း86ကျင်းမြောက်ကုလသမဂ္ဂဒုတိယညီလာခံဥက္ကဋ္ဌအဗ်ဒူလာရှာဟစ်ကအင်္ဂါနေ့မှာကြေညာပါတယ်။မနေ့ကလုပ်တဲ့85ကျင်းမြောက်ဒုတိယညီလာခံပိတ်ပွဲနဲ့86ကျင်းမြောက်ဒုတိယညီလာခံဖွံ့ဖွဲအခမ်းအနားတွေကိုကုလသမဂ္ဂဆိုင်ရာလက်ရှိမြန်မာတမန်ကြီးဦးကျော်မိုးထွန်းတက်ရောက်တဲ့ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံး Facebook မှာဓာတ်ပုံတွေနဲ့တူဖော်ပြထားပါတယ်။အထူးသဖြင့်ညီလာခံကာလအတွင်းသက်ဆိုင်ရာနိုင်ငံအသီးသီးလိုက်နေဝန်ပြောမဲ့ဆင်းနဲ့မှာမြန်မာနိုင်ငံဟာစက်တင်ဘာလ29ရက်နေ့အစီအစဉ်ထဲမှာပါဝင်ပေမဲ့ဒါမတိဦးကျော်မိုးထွန်းနေဝန်ပြောခွင့်ရမရဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ Foreign Policy Magazine ရဲ့စက်တင်ဘာလ23ရက်နေ့ Online သတင်းဆောင်မတစ်ပုဒ်မှာတော့အမေရိကန်နဲ့တရုတ်တို့နောက်ကွယ်မှာညှိနှိုင်းပြီးမြန်မာနိုင်ငံရဲ့ကုလသမဂ္ဂကိုယ်စားပြုမှုကိစ္စကိုလာမယ့်ဒီမလာကြမှတာထွေထားချက်ကော်မတီမှာဆွေးနွေးဖို့သဘောတူခဲ့ကြတဲ့အကြောင်းကုလသမဂ္ဂသတင်းရှင်းချက်တွေကိုကိုးကားပြီးတော့ရေးထားပါတယ်။ဂျာကာလာလူသားညီရေးဆိုတဲ့ NUG ရဲ့ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝင်ကြီးဒေါက်တာဆဆာကတရားဝင်မှုရဲ့မူလအစအရမြန်မာလူမျိုးရဲ့ဆန္ဒပေါ်မှာပဲတကယ်တမ်းမူတည်ပါတယ်။မြန်မာလူမျိုးဟာသူတို့ရဲ့ဆန္ဒကိုလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေမှာပေါ်ပြခဲ့ကြပြီးပါပြီ။ကုလသမဂ္ဂတာဝန်ကမြန်မာလူမျိုးဆန္ဒအတိုင်းလှုံ့ဆော်ပေးဖို့ပါဒါကတာဝန်ပါပဲလို့ VOA ကိုပြောပါတယ်။ဒါ့အပြင်ကုလသမဂ္ဂအနေနဲ့နိုင်ငံရေးတသက်ကိုသာမကြည့်တဲ့တကယ်ကိစ္စရပ်တွေကိုကြီးတင်ပါတယ်လို့လည်းဒေါက်တာဆဆာကပြောပါတယ်